မင်္ဂလာပါတော့ရှင်များရှင်ကျမသင်္ကီထိုက်ပါတောင်ပြုတ်ပင်လယ်တွင်မှာတရုတ်စစ်တပ်ကရေရက်အခြေစိုက်စခန်းကိုတိုးချဲ့ထားပါတယ်ဒါဆိုရင်နိုင်ငံ၅ခုနဲ့ပိုင်ဆိုင်မှုအငင်းပွားနေပြီးအမေရိကန်ကအနီးကပ်စောင့်ကြည့်နေတဲ့တောင်ပြုတ်ပင်လယ်ပြင်ရဲ့မဟာဗျူဟာမြောက်ရေပြင်မှာတရုတ်စစ်တပ်အတွက်ပိုပြီးလှုပ်ရှားဖို့အခွင့်အာသွားစေတယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ် ထိုင်ဝမ်မြို့တော်တိုက်ပွဲကနေရော့ဂျန်နီစပီပိုတဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ဟိုင်နန်ကျွန်းကယူလင်ရေတပ်အခြေစိုက်စခန်းကိုအရင်ကသမရိုးချရေငုပ်သင်္ဘောထားရှိရာဖြစ်ကနေပြီးခဲ့တဲ့နှစ်လောက်အတွင်းကဆက်လို့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတွေထားရှိရာအဖြစ်တရုတ်ရေတပ်ကတိုးချဲ့တယ်လို့စစ်ဖက်သတင်းရေးစူးစီးတင်ပြတဲ့ Global Security.org ကဖော်ပြပါတယ်။ရေငုပ်သင်္ဘောဆက်ချောက်ဆင်းစိုက်ကနိုင်တဲ့260ကိုမီတာရှိတဲ့တံတားလေးစင်းရှိတယ်လို့လည်းအဲ့ဒီ website ကပြောပါတယ်။ယူနယ်ခြေစိုက်စခန်းမှာဓမ္မဖုံလေစခန်းအနီးမှာလေယာဉ်တင်သင်္ဘောတွေနဲ့အဝေးရင်ကရိယာတွေလည်းရှိနိုင်တယ်လို့သုံးသပ်သူတွေကရောနောက် Global Security.org ကပ်ပြီးထိုင်းတော်ရှေ့အနာဂတ်ကိုမျှော်တွေးပြီးတော့ဆောက်လုပ်ထားတာမျိုးပါအချင်းယူရပါတယ်ကရိယာတွေလည်းအစုံအလင်းနဲ့အားလုံးလည်းတိစောက်ထားပြီးအချင်းချင်းဖြစ်နေပုံမှာဆက်ပြီးလည်းအကောင့်ထဲပို့နေပါတယ်လို့သူကပြောပါတယ်ရေတဲ့အခြေစိုက်စခန်တိုးချဲ့မှုကြောင့်တရုတ်အနေနဲ့ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်ပြုတ်ပင်လယ်တွင်မှာပိုပြီးဝင်ရောက်လှုပ်ရှားခွင့်ရရှိပါတယ် တခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းခြေဆောင်တပ်တွေနဲ့ရေတပ်ကဝင်ထွက်သွားလာနေတယ်လို့သုံးသပ်သူတွေကယုံကြည်ထားပါတယ်။ပါရာဆဲနက်စပရက်တလီကျူးစုတွေကတရုတ်ထိ ंछ ုပ်တဲ့ကျွန်းတွေအနီးမှာသင်္ဘောတွေချထားပြီးတောင်ပြုတ်ပင်လယ်ပြင်ရဲ့မြောက်ဖက်အစွန်ဆုံးပိုင်းကရေတပ်အခြေစိုက်စခန်းကနေတခြားနိုင်ငံတွေရဲ့စစ်ရေးလေ့ကျင့်မှုတွေနဲ့လှုပ်ရှားမှုတွေကိုတရုတ် Washington ga mahabyuhane naingan daka lela ye thana Asia Maritime Transparency Initiative ye nyun cha ye mu Gregory Pulling ga akhu lo pyo ba de.
That's the
hall. ဒီဟိုင်နန်ပြည်နယ်ရဲ့အရှိတောင်ဘက်ကီလိုမီတာ340ကွာကကျွန်းငယ်140နဲ့ဖွဲ့စည်းထားတဲ့ပါရာဆယ်ကျွန်းစုကိုတရုတ်ကထိန်းချုပ်ထားတာဖြစ်ပြီးဗီယက်နမ်နဲ့မကြာခဏအခြေတည်ဖြစ်နေတာပါ။တရုတ်ရဲ့တခြားဝေးလံတဲ့ရေတပ်စခန်းတွေအတွက်ရွံ့လင်ရေတပ်အခြေစိုက်စခန်းကတာတွက်နေရာဖြစ်မယ်လို့လဲစင်ကာပူနိုင်ငံတက်ကနိုလော်ဂျီကယ်တက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသနပညာရှင်
Colin Cook ကပြောပါတယ်။We have not yet seen a real prominent.
တောင်ကျောက်ပင်လယ်ပြင်အရေးကိုအလေးထားပြီးတရုတ်ပြည်တွင်းလို့ပထမဆုံးလေယာဉ်တင်သင်ပေါ်ရှန်တောင်းကိုတောင်ပိုင်းကုတ်ကဲရေးဌာနရဲ့ဒေတာတွင်းမှာထားရှိမယ်လို့လဲတရုတ်အစိုးရအဘော Global Times ကအောက်တိုဘာလအတွင်းကဖော်ပြထားပါတယ်ရှင်။